ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ကြားနေတိုင်းနီးပါးတိုက်ပွဲပြင်းထန်နေတယ်လို့ AA ဘက်ကပြောပါရယ်နှစ်ဖက်တိုက်ပွဲတွေဟာရခိုင်တောင်ပိုင်းအထိကျယ်ပြန့်လာနေတဲ့အခြေအနေနဲ့ပတ်သက်လို့သတင်းပေးပို့ထားတာကိုကိုဆန်ကျော်ကပြောပြမှာပါရှင
်စစ်ကောင်စီတပ်တွေနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားရသေးတောင်ဘူးတီတောင်မောင်းတော်စတဲ့မြို့နယ်တွေရှိရာရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေနေ့စဉ်နီးပါးပြင်းထန်နေရကြောင်းတိုက်ပွဲဖြစ်ပွားတဲ့ဒေသတွေဘက်ကဒေသခံတွေဘေးလွတ်ရာပြေးရှောင်နေကြပါတယ်တိုက်ပွဲမဖြစ်တဲ့နေရာမှာရှိတဲ့ကျေးရွာတွေဘက်ကလည်းစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေတေဆုံးဒဏ်ရာရတာတွေရှိနေတယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တုခကပြောပါတယ
်ဒီရခိုင်ဒေသအပြင်မှာဟိုတိုက်ပွဲကတော့နေတိုင်းနေပါဟိုဆက်ပြီးတော့ဖြစ်ပွားနေတာရှိတယ်ဒီရန်သူဘက်ကတော့သူတို့ဒီလက်နက်ကြီးတွေနဲ့ရွာတွေကိုနေတိုင်းနေပါဟိုပစ်ခတ်တိုက်ခိုက်နေတာတွေရှိတယ်ဆိုတော့အဲ့လိုဒီမြန်မာစစ်တပ်ရဲ့ဒီအရသာပြည်သူတွေကိုဥတည်ပြီးတော့မှဒီရေရေချဲချင်းချင်းနဲ့ဒီပြမထားတိုက်ဆိုင်နေတဲ့အတွက်ကြောင့်မို့လို့ဟိုကျွင်းသောတရိတ်ဆန်တွေเนาะဒီအပြင်းမဲ့အရသာပြည်သူတွေဟိုနေတိုင်းဟိုထိခိုက်ပေဆုံးဟိုဒဏ်ရာရတာတွေရှိနေတယ်ဗ
ျဖေဗူအာရီလလယ်လောက်ကစပြီးမောင်တော်မြောက်ပိုင်းကနေစတင်ခဲ့တဲ့စစ်ကောင်စီနဲ့ AA ဖွဲ့ကြားတကြောပြန်တိုက်ပွဲတွေဟာလက်ရှိမှာတော့ရခိုင်တောင်ပိုင်းအထိကျယ်ပြန့်လာနေပါတယ်အင်္ဂါနေ့ကဆိုရင်လည်းရခိုင်တောင်ပိုင်းတောင်ကုန်းမြို့နယ်ကရွာပကကြေးဝါနီမှာစစ်ကောင်စီတပ်နဲ့ AA အဖွဲ့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ပြောခွင့်ရခိုင်တုခက VOA ကိုပြောပါတယ
်။ဟိုမနေ့ကဒီနိုဝင်ဘာလ1ရက်မနေ့7နာရီကနေ7နာရီ20မိနစ်ထိပေါ့နော်။ဒီတောင်ကုန်းမြို့နေရွာပကကြေးဝါရဲ့အရှင်းမြောက်ဖဲဒီမီတာ1400အကွာမှာဒီပြည်သူတွေကိုလစ်လေပြီးတော့မှဒါဟိုနေစဉ်နေတိုင်းဒုက္ခပေးနေတဲ့မြန်မာစစ်တပ်ကိုဟိုကျွန်တော်တို့ဘက်ကနေကြားဖြတ်တိုက်ခိုက်ခဲ့တာရှိတယ်ဗျဆိုတော့အဲ့ဒီဖြစ်စဉ်မှာမြန်မာစစ်တပ်ဘက်ကဟို3ဦးထဲမှနေကြာဆုံးပြီးတော့ဟိုနောက်ထပ်လည်းပဲတေဆုံးဟိုဒဏ်ရာရတာတွေဟိုရှိနိုင်သေးတယ်ဗ
ျရခိုင်ပြည်နယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းခုထိမရှိသေးပါဘူးဒါပေမဲ့လက်နက်ကြီးတွေနဲ့လူနေကျေးရွာတွေကိုပစ်ခတ်နေရဆိုတဲ့စွပ်စွဲချက်တွေကိုတော့မြန်မာစစ်တပ်ဘက်ကငြင်းဆန်လေးရှိပါတယ်ရခိုင်ပြည်နယ်ရဲ့စစ်ကောင်စီလက်ထက်တကြောပြန်တိုက်ပွဲတွေဖြစ်လာပြီးနောက်ပိုင်းမှာစစ်ကောင်စီဘက်ကရခိုင်ပြည်နယ်ရဲ့လုံခြုံရေးကိုတိုးမြှင့်ထားတယ်လို့မြို့နယ်တိုင်းလူလူမှာဒေသခံတွေရဲ့ခီးသွွာလာခွင့်တွေမြို့ဝင်မြို့ထွက်စစ်ဆေးဂိတ်တွေတိုးမြှင့်စစ်ဆေးနေပါတယ်။ဒါအပြင်စစ်ကောင်စီကဒေသခံတွေရဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုလိုက်လံဖမ်းဆီးနေရကြောင်းဒေသခံတွေထွက်ပြေးတိမ်းရှောင်နေကြပါတယ်။အခုလိုတောင်ပိုင်းအထိတိုက်ပွဲတွေကျယ်ပြန့်လာတာကြောင့်ဒေသခံတွေရဲ့စိုးရိမ်မှုတွေလည်းပုံမူမြင့်တက်လာနေတယ်လို့ရခိုင်ရေးစောင့်ကြည့်နေသူကိုထွန်းကြီးကပြောပါတယ်။
ဒေသခံတွေရဲ့လုံခြုံရေးအခြေအနေကတော့အခုဒီအေးစင်းကိုအကြောင်းပြပြီးတော့ဒီအဓိကမျိုးပေါ်တွေမှာဒီစက္ကစဖက်ကပေါ့နော်စစ်ကောင်စီဖက်ကနေပြီးတော့ဝင်ဖန်နေတာမျိုးတွေရှိတယ်။ဒီကြက်ကြက်လောက်ချသူအများဆုံးနဲ့ဒီနိုင်ငံရေးသမားတွေပေါ့လေနော်ဒီလူတွေအများစုလေဒီအကောင်လုံးဒီပေါ့ကိုဒီရှင်းဆောင်နေရတာမျိုးရှိတယ်။ဆိုတော့ဒေသခံတွေစိုးရိမ်နေရတယ်ဆိုတာကတော့ဒီအရင်ကတည်းကပေါ့နော်ဒီတိုက်ပွဲဖြစ်လာပြီးတဲ့နောက်ပိုင်းမှာစစ်ကောင်စီဘက်ကတောက်လျှောက်လူတွေကိုလိုက်ဖမ်းနေတဲ့အတွက်ဒီသွေးမှုဆိုတာကတော့လူတန်းမှာဟိုရှိနေရတာတိုက်ပွဲမဖြစ်ရင်လည်းတိကောင်စီသွားစီရာကိုဒီဘက်ဒီတကြောပြန်တိုက်ပွဲဖြစ်လာတဲ့နောက်ပိုင်းမှာလက်တိုက်လောက်လာတာမျိုးကိုတွေ့ရတယ်ပေါ့အ
ေနဲ့စစ်တပ်ကြားတိုက်ပွဲတွေအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်နက်ကြီးကြီးတွေကြောက်ခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာတန်အမတ်ကိုခေါ်ယူတတိပေးမှုတွေရှိပါတယ်စစ်တပ်ဘက်ကတော့ DGA ရာ AA နဲ့ ARSA အကြမ်းဖက်အဖွဲ့တွေပြစ်ခတ်ခဲ့တဲ့ကြီးတွေဆိုပြီးတုံ့ပြန်ထားပါတယ်ပြီးခဲ့တဲ့သတင်းပတ်ကုန်ဘင်္ဂလားဒေ့ရှ်မြန်မာနယ်ကြားတည်ရင်မှုအဆင့်အလန်တင်အစည်းအဝေးမှာတော့မြန်မာနိုင်ငံနယ်ကြားဆောင်ရဲတပ်ဖွဲ့ဘက်ကနောက်နောက်နယ်ကြားကျော်ပစ်ခတ်မှုတွေကြီးတွေကြားရောက်တာမျိုးမဖြစ်ပွားအောင်အာမခံခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံတို့သတင်းတွေမှာဖော်ပြပါတယ်ခင်ဗျာ